တော်ရရှိမြခင်ဗျာသာဝရရှင်မြတ်စွာဘုရားသခင်ရဲ့လူသားတွေပေါ်ထားရှိတော်မူတဲ့ချစ်ချင်းမေတ္တာတော်ကိုပြည့်စုံအဖြစ်အကျဉ်းချင်းသက်ဆင်းခဲ့သူအမျိုးသမီးတူအပေါ်ခွင့်လွှတ်ထားရှိတဲ့ခင်မွန်းတဲ့အမျိုးသားတစ်ယောက်ရဲ့ချစ်ချင်းမေတ္တာနဲ့မခိုင်းနိုင်မဖော်ပြအပ်ဘူးလို့ပြောကြပါလိမ့်မယ်ဘုရားရှင်ရဲ့ကျေးဇူးတော်ကိုလူသားတွေဟာဘလောက်ပဲခံစားရဘုရားရှင်ထံတော်ကနေခုန်ထွက်သွားပြီးအခြားအခြားသောဘုရားတွေရဲ့ရင်ဝင်ထဲကိုပြည့်ဝင်တတ်ကြတာကြောင့်လူသားတွေဟာဖျားရှင်နဲ့သက်ဆိုင်တော်မူသောဝိညာဉ်ရေးဆိုင်ရာအဖြစ်ပြည့်စုံတွေဖြစ်ကြရပါတယ်။ဒါပေမဲ့လို့လည်းဖျားရှင်ဟာအစဉ်အမြဲခွင့်လွှတ်တော်မူလျက်ချစ်မြတ်နိုးတော်မူစွာနဲ့ပြန်လည်လက်ခံတော်မူခဲ့တာကြီးပဲဖြစ်တဲ့အကြောင်းဒီကနေ့တင်ပြတော်တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဟောရှေနဂတ်တိကျမ်းအခန်းကြီး3မှာဖော်ပြထားပါတယ်။ချန်ခုံချင်းရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုဖော်ပြထားပြီးမြဲအစဉ်အမြဲစောင့်နေမှဖြစ်တဲ့အကြောင်းဟောရှေနဂတိကျမ်းအခန်းကြီး3ကိုဒေါက်တာထွန်းမြတ်ရေးကအခုလိုရှင်းလင်းတင်ပြထားပါဗျာ
။သင်သိရသောတမန်ကျမ်းရဲ့မိတ်ဆွေအပေါင်းတို့ခင်ဗျာ။မိတ်ဆွေတို့နဲ့ကျွန်တော်တို့ဟာအဓိကအဖြစ်လူမျိုးတော်တို့ခံစားရန်အနာဂတိတွေကိုဟောရှေအနာဂတိသင်ခန်းစာများအဖြစ်အဖဖျားသခင်အလိုတော်နဲ့အညီနားတော်တာဆင်လျက်ရှိနေကြပါဗျာ။ဒီအနာဂတိတွေအဖြစ်အဖဖျားသခင်ဟာသူ၏လူမျိုးတော်အတွက်ဘေမြလောက်လေးနှစ်ချင်းရှိသည်အံ့ဩမကုံနိုင်ပွဲဖြစ်သည်ဆိုတဲ့ကောင်းသောအသည့်နဲ့သတိတရားရယူပွဲအချက်တွေကိုမှတ်သားနာယူနိုင်ကြပါလေအဲ့ဒီလိုမိတ်ဆွေတို့အတွက်အလွန်အရေးကြီးလာတဲ့ဟောရှိအနာဂတ်တွေဟာဒီကနေ့ဆိုရင်တော့အခန်းကြီး3ကိုစတင်ရောက်ရှိလာပါပြီတူတောင်းပင်တူတောင်းတော်လေအတိတ်ပဲကြွယ်ဝပြည့်စုံသောဟောရှိအနာဂတ်တခုပါမိတ်ဆွေဟောရှိအနာဂတ်အမည်ရှိတဲ့ဒီကျမ်းကြီးအခြေတည်ဟာနှစ်ချမ်းကွဲနေတဲ့ဣသရီလတိုင်းမှာဖြစ်မြောက်ဖက်ချမ်းဣသရီလရေတောင်ဘက်ပိုင်းယူရာရေဆိုပြီးတော့နှစ်ပိုင်းရှိနေတယ်အဲ့ဒီအထက်ကမှမင်းဆိုးမင်းညစ်အပါ၁၉ပါးနဲ့စခန်းသွားခဲ့ရတယ်မြောက်ဖက်ဣသရီလဟာကျွံဖြစ်ဖို့အတွက်လက်တလုံးလောက်ပဲလိုတော့တယ်အဲ့ဒီမင်း၁၉ပါးအတွက်တိုင်းပြည်အပြစ်သိမ်းရသလိုတိုင်းပြည်ကြီးတပြည်လုံးဟာလည်းအဲ့ဒီဘရင်မိုက်တွေနဲ့ပဲတန်တယ်လို့ထင်ရလောက်အောင်မယိုင်းနေကြကြတယ်အထူးဖြင့်အဖဖျားသခင်ကိုမယုံကြည်ခြင်းဆိုတဲ့အဆိုးဆုံးသောအပြစ်တရားကြီးရဲ့အောက်မှာဆိုးကျင်တိုင်းဆိုးတွန်းကျင်တိုင်းတွန်းခဲ့တဲ့အခြေအနေမှာဆိုက်ခဲ့ရတယ်ဆိုတာတွေ့ကိုဓမ္မရာဇဝင်စရုပ်ထစာဆောင်ရဲ့မှတ်တမ်းတွေနဲ့ကျွန်တော်ပြန်ကြည့်ရင်ကောင်းကောင်းကြီးမြင်နိုင်တဲ့အကြောင်းကိုလည်းကျွန်တော်အနေနဲ့သတိပေးခဲ့ပါပြီအဲ့ဒီလိုဆိုးရွားလွန်းလာတဲ့နိုင်ငံကြီးအခြေအနေမှာဟောရှိဆိုတဲ့ပရောဖက်ကြီးဟာမြောက်ဖက်ဣသရီလသားတယောက်အနေနဲ့သူ့နိုင်ငံသူ့လူမျိုးအတွက်အဖဖျားသခင်ရဲ့ဗျာဒိတ်တော်တွေကိုအခုလိုအနာဂတ်ကျမ်းကြီးတစ်စုအဖြစ်ရေးထုတ်ခဲ့ရတာပဲဖြစ်တယ်ဆိုတာကိုကျွန်တော်တို့သိရတော့ဒီအတိုင်းပဲဒီကျမ်းဟာဗျာဒိတ်တော်စာပေအဖြစ်နဲ့ဘာအစာပလာမှမပါသိပ္ပံဝိဇ္ဇာစာရန်ကြီးတစ်ခုလိုပညာရဆန်ဆန်ကြီးတင်သွင်းထားသလားကျမ်းကိုစည်းရင်းများဆိုပြီးတော့သူကိုးကားတဲ့သူပညာရဆန်ရတခြားကျမ်းတွေကိုအပုံလိုက်ချပြီးတော့ကိုးကားထုတ်နှုတ်ပြီးပြင်းထွေထွေဖြစ်ပွေရေးသားပြည့်စုံခြင်းလားဆိုတော့မေးเสียရှိပါတယ်မဟုတ်ပါဘူးဟောရှိဟာသူကိုယ်တိုင်ပါဝင်ခေါင်းဆောင်နေရတဲ့သူ့မိသားစုဘဝနယ်ပယ်ကယဉ်နှင်းပွေအိမ်တောင်ကြီးပြဿနာအတွေ့အကြုံတွေ့ရဲ့အဖဖျားသခင်ကနေပြီးတော့သိစီခြင်းနဲ့ဣသရီလလူအဖွဲ့အစည်းအတွက်ဗျာဒိတ်တော်တွေ့ရဲ့ကိုထိမ့်ညှိရေးသားသွားခြင်းပဲဆိုတာကိုကျွန်တော်တွေ့မြင်နိုင်ပါ रे အဲ့ဒီလိုစင်စင်ကြီးဆက်ဆက်သရုပ်ဖော်တာကိုတွေ့ရတော့မှလေလူအဖွဲ့အစည်းသို့မဟုတ်လောကကဘာမြေဆိုတာဟာသိငယ်သောအိမ်တောင်ကလေးတွေနဲ့စုဖွဲ့ဖြစ်တည်တယ်လို့မပြောရဘူးတကယ်အဲ့ဒီအိမ်တောင်တစ်ခုစီရဲ့ဖောက်ပြန်ပျက်စီးမှုတွေဟာလူအဖွဲ့အစည်းကြီးတစ်ခုလုံးရဲ့ဖောက်ပြန်ပျက်စီးမှုတွေကိုကောင်းကောင်းကြီးရောင်ပြန်ထင်ဟပ်ပေါ်လွင်နေစေတယ်ဆိုတာကိုကျွန်တော်နားလည်လာရပါတယ်အထူးသဖြင့်အဖဖျားသခင်သည်သူဖန်ဆင်းသောလူအဖွဲ့အစည်းကြီးအပေါ်မှာဖခင်ကြီးကဲ့သို့တော်ရီမဟုတ်အဆွေခင်ပွန်းတဦးသဖွယ်သူဟာချစ်မြတ်နိုးလွန်းတဲ့အတွက်သူ့လူအဖွဲ့အစည်းကြီးများသူ့ကိုပြန်ပြီးတော့ဆန့်ကျင်တဲ့အချိန်သူ့စကားကိုနားမထောင်တဲ့အချိန်မှာဘလောက်များနာကြီးရလိမ့်မလဲခန်းစားရလိမ့်မလဲဆိုတဲ့အတွေးတွေဖြန့်ကျက်ပြီးတော့လေးနဲ့တဲ့ယုံကြည်ခြင်းတရားများပွားများလာရစေတယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे တဆက်တဆက်ထဲမှာဆိုသလိုခရစ်တော်သည်မိမိယုံကြည်သူအသင်းတော်ကိုခင်ပွန်းသည်တယောက်ကမိမိမင်္ဂလာဆောင်နှင်းထားသူတို့သမီးကညာကိုချစ်ရပြီးသည်ကဲ့သို့ချစ်မြတ်နိုးတော်မူခြင်းရှိသည်ဆိုတဲ့အေးဖက်ဩဝါဒဖော်ပြချက်ကိုပါကျွန်တော်ပူးတွဲပြီးသတိရစေပါ रे အဲ့ဒီလိုသတိရခြင်းအပြင်လည်းအသင်းတော်ဆိုတဲ့ယုံကြည်သူလူသားတို့အဖို့လေအခုအနာဂတ်ကျမ်းကဖော်ပြတဲ့ဖောက်ပြန်ပျက်စီးခြင်းနဲ့ဘုရားသခင်စီကမြင်တွေ့ရတဲ့အမျက်ဒေါသတွေမေတ္တာတရားတွေရဲ့အကြောင်းတွေကိုအလေးနဲ့လေ့လာဆင်ခြင်တိုက်တယ်ဆိုတာကိုကျွန်တော်တို့မငင်းနိုင်လောက်အောင်မြင်တွေ့လာရပါတယ်နှုတ်ကပတ်တော်ဤအသက်ရှိသောဝိညာဉ်လှိုင်းကြီးရဲ့တူဟာက ျွန်တော်တို့တူးချင်းရဲ့ရင်ကိုသိမ့်သိမ့်တုံရိုက်ခတ်လာစီတယ်လို့ဖော်ပြခွင့်ပြုပါ။ကောင်းပါပြီ။ဟောရှေအနာဂတိကျမ်းအခန်းကြီး3ကတဆင့်အသက်သောဝိညာဉ်ခွန်အားများပွားများနိုင်စေဖို့ရန်အတွက်အငယ်1ကဘယ်လိုဖော်ပြတယ်ဆိုတာစတင်လေ့လာကြည့်ကြပါစို့။တပန်ထာဝရဘုရားကဣတရီလအမျိုးသားတို့သည်အခြားတပါသောဖျားတို့ကိုဖူးမြော်၍စပစ်သီးပြင်ကိုအလိုရှိတော်လေထာဝရဖျားချစ်တော်မူသည်နီတူမိမိခင်ပွန်း၏ချစ်ချင်းကိုခံလျက်မြောက်မှထားသောမိမကိုတွား၍ချစ်အောင်လော့ဟုငါအာမှားထားတော်မူသည်အတိုင်းတဲ့ရှင်းရှင်းကလေးပါဣတရီလအမျိုးသားတို့သည်အခြားတပါသောဖျားတို့ကိုဖူးမြော်ထိုဖျားတို့ကိုပူဇော်ရမှအသုံးပြုရတဲ့စပစ်သီးပြင်သို့မဟုတ်စပစ်သီးများနှင့်အချက်လိုက်ပြုလို့သောမုံပြားများကိုသာအလိုရှိဒီနည်းအားဖြင့်အဖဖျားသခင်ကိုတော်လှန်ပုန်ကန်အဖဖျားသခင်ကိုစိတ်ဆိုးအောင်ပြုမှုနေကြတော်လေအဖဖျားသခင်ဟာသူတို့ကိုချစ်လျက်နေစေပင်ဖြစ်သည်ထို့သောဖျားသခင်သည်သူ့ကိုတစ္ဆာဖောက်သောလူသားများကိုချစ်နေသည်ပမာမိမိ၏ဖောက်ပြန်ပျက်စီးနေသောမိမတစ္ဆာမရှိသောမိမဂေါမကူလေဟောရှိသည်ချစ်၍နေစေပင်ဖြစ်သည်ထိုကဲ့သို့ကြီးမားလှသောခင်ပွန်း၏မေတ္တာကိုခံယူရလျက်နောက်ယောက်ျားများနှင့်ဇက်ရှုပ်ခင်းနေသောဂေါမစီတို့ဟောရှိပြီးခဲ့တဲ့သင်္ကန်းစာမှာငါမင်းကိုအမိန့်ပေးခဲ့တဲ့အတိုင်းပဲယခုလဲမင်းသွား၍ချစ်ဆန်းတဲ့တနည်းပြောရင်တော့မြန်မြန်ပြန်ပြီးတော့ခေါ်လိုက်ဆန်းတဲ့လူအမြင်နဲ့ဆိုရင်တမျိုးကြီးဖြစ်မနေပေဘူးလားဟုတ်တယ်လူဇာတိစိတ်နဲ့သာခံယူကြည့်တမျိုးကြီးတော့ဖြစ်နေမှာအမှန်ဒါပေမဲ့အဲ့ဒီတမျိုးကြီးဖြစ်တဲ့လမ်းကြောင်းပေါ်မှာပဲကျွန်တော်များအပြစ်သားတို့ဟာအပြစ်မှလွတ်မြောက်ခွင့်သာဝရသေးခြင်းမှသာဝရအသက်ရှင်သန်ခြင်းအခွင့်တို့ကိုခံစားခဲ့ကြရတာပဲဆရာကကျွန်တော်တို့ကောင်းစွာသိနာလေထားဖို့တော့လိုကြပါလိမ့်မယ်။တစ်ချိန်တည်းမှာမေတ္တာတရားကိုနဲ့နဲ့နဲ့နဲ့စဉ်းစားနိုင်သူတို့အဖို့ကတော့အဖဖရာသခင်ရဲ့ဘုံတကူကိုရှင်တွဲစဉ်းစားပြီးတော့အဲ့ဒီတမျိုးကြီးနဲ့ပဲကျွန်တော်များလူသားအပေါင်းတို့မျှော်လင့်စရာကောင်းကျင်ချမ်းသာဆရာဟာအင်မတန်ကြီးမားလွန်းလှတဲ့အဖဖရာသခင်ရဲ့မေတ္တာတရားကြောင့်သာတည်နေရခြင်းပဲဆိုတဲ့အချက်ကိုသေချာစွာနှလုံးသွင်းနိုင်လိမ့်မယ်အမှန်ပါပဲ။မိတ်ဆွေအပေါင်းတို့ဝင်းကာသောဥယျင်ပိတ်ထားသောရေကန်တစိ့ခတ်သောရေတွင်းသို့တိတိတန်တန်မရှိရှင်းရှင်းတန်တန်မရှိတာအမှန်ဖြစ်သလိုအဖဖျားသခင်ရဲ့မေတ္တာများဟာပူရှံပြီးတော့ဥယျာဉ်များကိုရေလောင်းစရာစမ်းရေတွင်းလေပနုံတောင်ကစီးထွက်သောမြစ်ရေနှင့်ပေါင်းဆက်အကျိုးပြုနိုင်သောချစ်သူမျိုးလေကျွန်တော်တို့လူအဖွဲ့အစည်းဟာလုံးဝမဟုတ်တော့ဘူးဆရာကအဖဖျားသခင်ဘက်ကကြည့်ရင်ဣတရီလလူမျိုးတော်ဟာအကျိုးမဲ့ဖြစ်သူအဖြစ်ရှင်းရှင်းကြီးယဉ်ထုမနာပွေရာတွေ့ရပြီဒါပေမဲ့သူတို့ကိုအဲ့ဒီအပြစ်တွေကြားတဲ့ကပဲငါချစ်တယ်အိမ်တောင်ကိုဘာမှတာဝန်မယူဖောက်ပြန်ပြက်စီးနေတဲ့ဂေါမာကိုလည်းမင်းချစ်တယ်။အဲ့ဒီမင်းအချစ်တွေးပေါ်မှာအညွန့်ခူးစားပြီးတော့မင်းကိုခြေစုံပစ်ကန်သွားတဲ့မင်းမိမဂေါမာကိုချစ်ပစ်လိုက်ဆန်းတဲ့။အိမ်ပေါ်ကိုပြန်ခေါ်လိုက်ဆိုတဲ့သဘောပဲ။မြောက်မထား၍တင့်ကိုရင်နာအောင်လှုပ်သောမိမကိုချစ်လို့။ဘာဖြစ်လဲဆိုရင်ငါ့ကိုကျေးဇူးကမ်းပြီးတော့ငါ့ကိုဒေါသထွက်အောင်လှုပ်သောငါဤလူမျိုးတော်ကိုငါသည်ချစ်နေသောကြောင့်ဖြစ်သည်ဆိုပြီးပြောလိုက်တဲ့နဲ့အတူတူပါပဲ။ဟောရှိနဂတိကျံအခန်းကြီး3အငယ်1ထိုမိမကိုငွေ15ကျပ်မူယောဆန်တဟောမဲခွဲနှင့်ငါရွေးပြီးမှဟောအဖိုးအခတစ်ခုအကြောင်းကိုကိန်းကနန်းနဲ့ဖော်ပြပေးလိုက်ပြီအဲ့ဒီရှေးခေတ်မှာအဲ့ဒီ15ကျပ်အဲ့ဒီမူယောဆန်တဟောမဲခွဲဆိုတာဟာဘလောက်တန်ဖိုးရှိသလဲဆိုတော့ကျွန်တော်လည်းအဲ့ဒီခေတ်ကိုမရောက်ဘူးတော့မတွက်တတ်ဘူးဒါပေမဲ့ကျွန်တော်တွက်မိတတ်တာကတော့တွက်မိတာကတော့ဒီမိမဟာပြည်တစားအိမ်ကိုရောက်သွားပြီအဲ့ဒီပြည်တစားကောင်းကလည်းသူ့ကိုမဟုတ်တန်းတရားတွေလှုပ်ဖို့အတွက်ပိုက်ဆံကြိုပြီးပေးထားပြီးပြီ။အဲ့ဒါတွေကိုသွားပြီးတော့ယော်ပြီးတော့အဲ့ဒီညစ်တီးညစ်ပတ်အရက်ကနေရွေးထုတ်ပေးခဲ့ရတယ်ဆိုတဲ့အချက်ကိုတော့ရှင်းရှင်းကြီးကျွန်တော်တို့သဘောပေါက်နိုင်တယ်။တနည်းအားဖြင့်ဒီလောက်ထိပျက်စီးနေတဲ့မိမလေလွင့်နေတဲ့ပြည်တစားဟာအခု15ချက်မူယောဆန်တဟောမဲခွဲလောက်တော့ဘယ်နည်းနဲ့မှမတန်နိုင်ဘူး။မတကား5ချက်လောက်နဲ့မူယောဆန်တဟောမဲတစ်စိတ်လောက်သာတန်လိမ့်မှာသိကြတယ်။အဲ့ဒါကြီးကိုရှီရင်ဆွဲတဲ့ပို့ပြီးပေးရတယ်အဲ့ဒါမှပြန်ပြီးတော့ရွေးလို့ရတယ်ဆိုတဲ့သဘောဒီနေရာမှာသဘောပေါက်ဖို့လိုပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်ယုံကြည်သူများရဲ့လောကမှာယေရှုကိုငါချစ်သည်သင်ယေရှုကိုချစ်သလားယေရှု၏အမှုတော်ကိုဆောင်းမည်ယေရှုအတွက်ငါတို့ဆက်ကပ်ကြစို့ဆိုတဲ့ကြွေးကြော်သံတွေကိုကျွန်တော်ကြားနေရပါ रे ယေရှုကိုချစ်၍ယေရှုအတွက်အမှုတော်ဆောင်ခြင်းရဲ့အရင်မှာကိုဟာသူရွေးနှုတ်လို့သာအပြစ်သားဘဝကနေလွတ်မြောက်ခဲ့ရတယ်ဆိုတဲ့အသိနဲ့ကိုဘဝကိုအရင်ဦးဆုံးသူ့ရှေ့တော်မှောက်မှာဒုထောက်အသနာခံဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့သိထားဖို့လိုပါတယ်။တနည်းအားဖြင့်သူပေးတဲ့ရွေးနှုတ်ခြင်းကျေးဇူးကိုရွေးနှုတ်ခြင်းကျေးဇူးကိုအရင်ဦးဆုံးခံယူရမယ်ဆိုတဲ့အချက်ပဲ။ဟုတ်ပါတယ်။အပြစ်ဇာတိပဂရိနဲ့လူသားဟာသူ့အရှိအရှိအတိုင်းဆိုပြီးတော့တွားပြီးတော့ဘုရားသခင်ကိုပေးဆက်လို့မရပါဘူး။ ကိုရှိတာသာပေးရကြည်ဆိုရင်လေအပြစ်တွေကလွဲလို့ဘာမှကျွန်တော်တို့မှပေးစရာမရှိပါဘူးအရင်ဦးဆုံးအပြစ်မှလူငင်းခွင့်ကိုသခင်ထံမှယုံကြည်ခြင်းနဲ့နောင်တနေကျိုးပဲ့ကြည်မွားတဲ့စိတ်နဲ့အသနာခံရယူဖို့ဆိုတာဟာအရေးအကြီးဆုံးအချက်ဖြစ်ပါတယ်အခုဆိုရင်ဂေါမာဆိုတဲ့ကိုရောင်စားထားတဲ့မိမအဲ့အတွက်ဟောရှေဟာတန်ရာတန်ကြီးတဲ့ပို့ပေးပြီးတော့ပိုက်ဆံတဲ့မူယောဆံနဲ့ပေးပြီးရွေးရတယ်တနည်းအားဖြင့်ရှိရင်ဆွဲမကောင်းမကန်းကြီးကိုတောင်းအိတ်ခဲကစိုက်ပြီးတော့ကိုယ့်အကူပြန်ပြီးတော့မြစ်တာပြနေရတယ်ချစ်နေရတယ်ဆိုတဲ့သဘောတရားကိုကျွန်တော်နားလည်ဖို့လိုပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဤလူအပြစ်သမိုင်းမှလူသားတို့ကိုရွေးနှုတ်ခြင်းကြီးစုဆရာဟာအခြေခံသဘောအဖြစ်ဟောရှိကဂေါမာကိုရွေးရတာနဲ့အလားတရံအလွန်တူလှပါတယ်ကျွန်တော်ယုံကြည်သူတွေဟာသခင်ရဲ့အသေးခံခြင်းအသွေးတော်နဲ့ရွေးချယ်ခြင်းကိုဘယ်လိုသဘောပေါက်ကြပါသလဲအသွေးတော်ဤအဖို့အခါဆိုပြီးတော့ခက်လွယ်လွယ်ပြောတတ်ကြတယ်မဟုတ်ဘူးလားဘယ်လိုအသွေးတော်ဤအဖို့အခါဖြစ်တယ်လေကျွန်တော်လူသားဟာဇာတိပဂရိသို့မဟုတ်အသွေးအသားအရာအပြစ်နဲ့ဘယ်သူမှမကင်းနိုင်ဘူးအဲ့ဒီလိုအပြစ်နဲ့ကင်းကိုမကင်းနိုင်တဲ့ကျွန်တော်များတို့ရဲ့အပြစ်ဘဝကိုဘုရားသခင်ကသူ့ရဲ့အပြစ်လုံးဝမရှိတဲ့အသွေးတော်နဲ့ကယ်တင်တယ်အဲ့ဒါဟာအသွေးတော်ဤအဖို့အခါနဲ့ကျွန်တော်ကိုအပြစ်မှလွတ်ကင်းစေခြင်းဒီအဖို့အခအဖြစ်အပြစ်လွတ်ခြင်းကိုခံယူသူလူသားတို့အတွက်ကျေနပ်အားရဝမ်းမြောက်ခြင်းအခွင့်ကိုအသွေးတော်နဲ့ဝယ်ယူပေးသူသခင်အနေနဲ့လည်းခံစားရတယ်ဆိုရက်ဘုရားသခင်ဘက်တော်မှလည်းသူချစ်တဲ့လူသားကဘာကသူ့ကိုလက်ခံခြင်းကိုခံယူလိုတာပဲဒါဟာသူ့အဖို့ဝမ်းမြောက်ခြင်းပဲဆိုရက်ဓမ္မရေးသဘောတရားတွေဟာလည်းအလွန်နဲ့နဲ့စွာပေါ်ထွက်လာပါတယ်ဟုတ်ပါတယ်မဝေးသေးသောသင်ခန်းစာများတဲ့ကဟေပြဲဩဝါဒစာအခန်းကြီး7အငယ်1နဲ့2ကိုပြန်ကြည့်ရင်အခုလိုကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်။ထို့ကြောင့်ဤမြလောက်များစွာသောတက်သည့်အပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြပြီဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တတ်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်းသို့ရောက်ချင်းဟာအာမလျော့ဘဲပြေးကြကုန်အံ။ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ။ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဘဲလက်ဝါးကတ်တိုင်၌ခံပြီးမှဘုရားသခင်၏ပလင်တော်လက်ရာဘက်၌ထိုင်နေတော်မူ၏မရှင်းဘူးလားမိမိရှိ၌ရှိသောဝမ်းမြောက်ခြင်းအကြောင်းကြောင့်လက်ဝါးကတ်တိုင်၌အသေးခံတော်မူခြင်းတဲ့မိတ်ဆွေအပေါင်းတို့အသွေးအသားအပြစ်သမားများဖြစ်တဲ့ကျွန်တော်များအတွေ့အသွေးတော်နဲ့သာရွေးနှုတ်ခြင်းသဘောကိုရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်၁၈နဲ့၁၉တို့ဟာလေအခုလိုဖော်ပြထားပြန်ပါတယ်မိစဉ်ဖဆက်ကျင်လေသောအချီးနှီးကျင့်ကြံပြုမှုခြင်းမှာရွှေငွေအစရှိသောဖောက်ပြန်ပျက်စီးတတ်သောဥစ္စာနှင့်တင်တို့ကိုရွေးတော်မူသည်မဟုတ်အဘယ်အပြစ်မှမရှိအညစ်အကြေးနှင့်ကင်းစင်သောသိုးတငယ်ကဲ့သို့သောခရစ်တော်၏အသွေးတော်မျက်နှင့်ရွေးတော်မူသည်ကိုသိမှတ်ကြလောတဲ့ဟောရှိနဂတိကျမ်းအခန်းကြီး၃အငယ်၃တင်သည်ငါအဖို့နေ့ရက်များစွာစောင့်၍နေရမည်ပြည့်တစားမလုပ်ရအခြားသောယောက်ျားများနှင့်မပေါင်းဖော်ရတို့ပြုလျင်သင်အဖို့ငါစောင့်၍နေမည်ဟုပြောထား၏မိတ်ဆွေအပေါင်းတို့သင်အဖို့ငါစောင့်၍နေမည်ဆရာဟာစောင့်ကြည့်နေမည်ဆိုတဲ့သဘောတရားမဟုတ်ပါဘူးငါကိုမင်းနေရဲ့များစွာစောင့်ပါဖောက်ပြန်ခြင်းမရှိတစ္ဆာရှိပါအခြားသောဖျားများကိုမကိုးကွယ်ပါနှင့်ဒါဆိုရင်မင်းအဖို့ငါဟာအစဉ်တစိုက်စောင့်ရှောက်နေမည်ဆောင်ထင်းတော်မူမည်ဆိုပြီးတော့ဖော်ပြလိုက်ခြင်းသာဖြစ်တယ်လို့ကျွန်တော်ခံယူပါတယ်။တချို့ကတော့လေဒါဟာအဖဖျားသခင်ကစောင့်ကြက်ကြည့်ရှုနေတယ်ဆိုတဲ့သဘောမျိုးထင်တာ၄ရှိပါတယ်။မဟုတ်ပါဘူး။ဒါပေမဲ့ဘာပဲပြောပြောကျွန်တော်ကကျွန်တော်ကြားဘူးခဲ့တဲ့ဖြစ်စဉ်လေးတစ်ခုကိုသွားပြီးတော့ဒီအပိုက်မှာမိ쇠တို့ကိုပြန်လည်တင်ပြခြင်းပါတယ်။သူ့ဇနီးကဖောက်ပြန်တဲ့အကြောင်းကိုလူကြီးလူကောင်းတယောက်ဟာစုံတောက်တီစီကနေတဆင့်မှတ်တမ်းတွေနဲ့ဓာတ်ပုံတွေနဲ့စာတွေနဲ့သိရတယ်တဲ့။ဒါမဲ့သူခမရမှာသားသမီးကလေးတွေရဲ့မျက်နှာကိုထောက်ပြီးတော့မသိမသားပဲဒီအတိုင်းပဲခွင့်လွှတ်ထားမိတယ်။ကြိတ်မိတ်ခံယူမိတယ်။အဲ့ဒီအချိန်မှာအဲ့ဒီစုံတောက်တွေကပဲထပ်ထပ်ပြီးတော့အချက်အလက်တွေပို့ပို့လာတယ်။အဲ့ဒီဖြစ်စဉ်တွေတခါကြားရတိုင်းအဲ့ဒီပုဂ္ဂိုလ်ကြီးဟာမြို့သိမ့်ထားရတဲ့ဝေဒနာတွေအယမ်းများလာတဲ့အချိန်။နောက်ဆုံးကျတော့၆လုံးပြူးတနတ်နဲ့သူ့မိမကိုသူ့မိမနဲ့ဇက်ရှုပ်ခင်းနေတဲ့လူတွေကိုရှောက်သတ်ပြီးတော့သူ့ကလေးလေးနှစ်ယောက်ကိုသူ့တငယ်ချင်းတစ်ယောက်စီမှအနှံ။သူကတော့ထွက်သွားလိုက်တာဘယ်ရောက်လို့ဘယ်ပေါက်မှန်ဘူးမှမသိရတော့ဘူးကြားထဲမှာကဘာစစ်ကြီးတစ်ခုဖြစ်လာတယ်နောက်ထပ်နှစ်ပေါင်းများစွာခြာနာသွားတယ်ဝရံပြေလူသက်ကောင်ကြီးဖြစ်နေတဲ့သူဟာဥပရိပောင်တဲကိုပြန်ရောက်လာတယ်ဒါပေမဲ့စိတ်ဒစဝေဒနာသေးဥကြောင်ကြောင်ကြီးဖြစ်နေပြီအဲ့ဒီအချိန်မှာသူ့ရဲ့သားဟာတ တရားသူကြီးတယောက်ဖြစ်နေပြီးတော့အဲ့ဒီအဖေအယူကြီးကိစ္စကိုယဉ်နှင်းပွဲကောင်းလောက်အောင်ပြန်ပြီးဖြေရှင်းရတယ်ဆိုတဲ့ဇာတ်လမ်းပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့ဒါရီဟာတကယ်တကယ်တော့လောကရဲ့စိတ်ကူးယဉ်ဇာတ်လမ်းကောင်းတစ်ပုဒ်ပဲလို့ကျွန်တော်ဆိုချင်ပါတယ်တစ်ဖက်ကအဲ့ဒီလိုမိမမကောင်းတာတွေရည်နိုင်တယ်လို့တချို့တချို့သောစာရေးဆရာတွေရေးတဲ့ယောက်ျားတွေရက်စက်ရုပ်မာပုံတွေဆိုတာဟာလေဖတ်လို့ကိုမကုံနိုင်လောက်အောင်လောကကြီးမှာပေါများလှပါလေမိတ်ဆွေတို့ဒီအပိုင်းမှာမှတ်မိကြသေးတယ်မဟုတ်ဘူးလားကျွန်တော်ဟာအချိန်အတော်များများမှာလောကလူပုံဆိုတဲ့ကဗျာတစ်ပုဒ်ကိုတင်ပြခဲ့ပူပါလေလောကလူပုံတရုပ်စုံကိုယုံတော်ရှိရှိမရှိရှိပုံဖော်ရှုကြည့်ဆင်ကျင်ပြီးလူဤဘီဇညီဟောက်ဆွာဟုမြင်ရအဖြစ်ဆန်းစစ်လေတော်ကာမရေပွက်တခဲနဲ့နှင့်ယာကဖွေလျက်ငရေပြက်နှင့်မာနထွေလျက်အမဲဆက်နှင့်ရှက်ဖွဲခက်ကြုံယမက်ပုံဤပိုက်မြုံတစ်ခုခြုံတစ်ခုပင်သူ့အသွင်သည်အစင်ရှုပ်ထွေးပွေသည်တဲ့ကျွန်တော်အဲ့ဒီလိုတင်ပြခဲ့ပူပါလေဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုအချိန်မှာအဲ့ဒီလိုအသွေးအစားလောကယမက်များနဲ့စိတ်ပြက်စရာကောင်းလောက်အောင်ဖောက်ပြန်နေတဲ့ကောမှာမင်းငါကိုစောင့်နေရမည်ပြည့်တစားမလုပ်ရအခြားယောက်ျားနဲ့မပေါင်းရငါကလည်းမင်းကိုစောင့်နေမည်တဲ့အဲ့ဒီလိုဟောရှိရဲ့ယင်ဖွင့်သံကိုကြားရသလိုအိုးဖောက်ပြန်နေသောဣသရေလလူမျိုးတော်မင်းပြန်လာပါငါစောင့်နေမည်ဆိုပြီးတော့ဒီအသံနဲ့အတူအဖဖခင်ရဲ့ဗျာဒိတ်စကားတော်ကိုလူမျိုးတော်အတွက်ကျွန်တော်ဟောရှိအနာဂတ်တိမှတဆင့်ကြားရပါပြီဟောရှိအနာဂတ်တိကျမ်းအခန်းကြီး3အငယ်4အကြောင်းမူကားဣသရေလအမျိုးသားတို့သည်နေ့ရက်များစွာရှင်ဘုရင်မရှိမင်းသားမရှိရစ်ပူဇော်ခြင်းမရှိစင်တုမရှိသင်တိုင်းမရှိတေရက်ရုပ်ထုမရှိဘဲနေရကြလိမ့်မည်အလွန်အလွန်အရေးကြီးတဲ့ဗျာဒိတ်တော်ကိုစတင်ဖော်ပြလိုက်တယ်လို့ကျွန်တော်ခံယူပါတယ်။ဟုတ်ပါတယ်မိတ်ဆွေ။ဒီဟောရှိအနာဂတ်ကျမ်းအခန်းကြီး3ဟာကျွန်တော်ပြောခဲ့တဲ့အတိုင်းပဲတူတူလေးပဲ။ဒါပေမဲ့ဒီအနာဂတ်တွေတဲမှာတော့အတော်ကြီးအချက်ချာကြတဲ့အ내အတိတ်ပဲများဟာအလွန်ကြွယ်ဝပြည့်စုံစွာတည်ရှိနေတယ်ဆိုတာကိုမြင်လာရပါတယ်။စောစောတုန်းကသင်္သီငါအဖို့နေ့ရက်များစွာစောင့်နေရမည်ဆိုပြီးပြောခဲ့ပါတယ်။အခုကျတော့အဲ့ဒီလိုစောင့်နေရမည်ဆိုတာဟာအဖဖျားသခင်ရဲ့ဒုတိယအကြိမ်ကြွလာတော်မူခြင်းကိုစောင့်စားရန်ဆိုလိုခြင်းဖြစ်တယ်။အဲဒီလိုစောင့်စားရမယ့်အချိန်ကာလဟာလေဘလောက်ကြာမလဲဆိုတာကိုအတိအကျမဟုတ်ဖက်နဲ့ရက်ပေါင်းများစွာစောင့်ရမယ်ဆိုတဲ့သဘောမျိုးမရေမရာသဘောလောက်ကိုပဲဖော်ပြတာကိုအံ့ဩပွေတွေ့ရပါတယ်။မိတ်ဆွေအပေါင်းတို့ဣသရေလရဲ့သမိုင်းကြောင်းမှာအဖဖျားသခင်ဟာသူနေရာချထားတဲ့မူရင်းနို့နဲ့ပြားရည်စီသောခါနန်နယ်မြေကနေပြီးတော့လူမျိုးတော်ကိုတခြားအယက်တွေကိုဤအမျိုးစုံနဲ့ထွက်ပြေးအောင်လို့နှင်ထုတ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီလိုထွက်ခွာရတဲ့အခါတိုင်းမှာလေဘလောက်ကြာအောင်ကိုယ်တိုင်ပြည်နဲ့ဝေးနေရမယ်။ကျွန်ခံရအယက်မှာဘယ်နှစ်နှစ်ကြာအောင်နေရမယ်ဆိုတာတွေ့ကိုဘုရားသခင်ဟာအစဉ်တစိုက်ကြိုတင်ဖော်ပြလိရှိစမြေ။အထူးသဖြင့်အာဗြဟံခေတ်တုန်းကဆိုရင်မင်းလူမျိုးတွေဟာနှစ်ပေါင်း400ကျွန်ခံရလိမ့်မဟေးဆိုတဲ့အတိုင်းပဲ။ယောသခေတ်ကစပြီးတော့ယာကုပ်အမျိုးအနွယ်တည်းဟာအဲဂုတ်ထုလက်အောက်မှာနှစ်ပေါင်း430ကျွန်ခံခဲ့ရတယ်ဆိုတာကိုတွေ့ရပါတယ်။တခါယုဒပရောဖက်တွေကနေတဆင့်ယုဒလူမျိုးတောင်ဘက်ဣသရေလဟာဘာဘူးလုံလက်ထက်မှာနှစ်80တိတိကျွန်ခံရမယ်ဆိုတော့လေအမှန်တကယ်ပဲအဲ့ဒီနှစ်80စေ့တဲ့အချိန်မှာဘာဘူးလုံတွေကိုပါရှားတွေကဝင်တိုက်ပါရှားတွေကနေပြီးတော့လူမျိုးတော်ကိုပြည်တော်ကိုပြန်ခွင့်ပေးခဲ့တယ်ဆိုတာတွေ့ကိုအံ့ဩလို့မကုံနိုင်လောက်အောင်ကျွန်တော်တွေ့ခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီလိုဖော်ပြတဲ့အထဲမှာတော့အခုဟောရှိမှဖော်ပြတဲ့ကိုတိုင်းပြည်မှစွန့်ခွာရခြင်းဟာအဲ့ဒီလိုအတိတ်ကာလကကျွံပွားသူဆင်းသက်ရခြင်းကိုမဆိုလိုတော့ဘူးအခုဣသရေလဆိုတဲ့မြောက်ပိုင်းသားတွေကနေစတင်ပြီးတော့ကျွံဖြစ်နောက်နှစ်တရာလောက်အကြာမှာယုဒဒီကပါလိုက်ပြီးတော့ကျွံဖြစ်ဂျူးတွေကပါအနှံ့အပြားကိုရောက်တခါကက်တင်ရှင်သခင်ခရစ်တော်ရဲ့ဓမ္မသစ်ကာလ AD 90ခုနှစ်လောက်မှာယောမတွေဝင်ပြီးတော့တိုက်ခိုက်လို့ဆက်လက်ပြီးတော့ဂျူးတို့ကပါအရရက်ကိုရောက်စားရစားရကျွံပွားသူရောက်ရခြင်းတွေကိုအတိကထား၍ဆူလိုခြင်းမဟုတ်အခုဟောရှိမှတဆင့်ပြောနေတဲ့ဝိညာဉ်ရေးအရာအပြစ်စီရင်ခြင်းခံရတဲ့ဣသရေလတွေဟာအဲ့ဒီလိုဘုရားသခင်ပေးတဲ့အပြစ်ဒဏ်တွေကိုခံယူရင်းနဲ့ကက်တင်ရှင်သခင်ခရစ်တော်ရဲ့ပထမအကြိမ်ကြွလာတော်မူခြင်းမှစတင်အတည်ပြုပေးလိုက်တဲ့ဘုရားသခင်ဗြိညာဉ်သစ်ကိုနားလည်သဘောပေါက်ပြီးတဲ့နောက်ခရစ်တော်ဒီဟူသောသူတို့မျှော်လင့်နေတဲ့မေရှိယရဲ့နောက်ဆုံးအကြိမ်ကြွလာတော်မူခြင်းကိုကြိုဆိုကြရမယ်ကတိရှင်ဟာလေသူတို့ကိုအစဉ်ဆောင်ထိန်သွားပါမယ်ဆိုတဲ့အတိတ်ပဲဖော်ပြချက်ဖြစ်ပါတယ်။ဟုတ်ပါတယ်။အခုဟောရှိအနာဂတိဟာအဲ့ဒီကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ခြင်းကိုအများဆုံးညွှန်ပြနေတဲ့ကြံဖြစ်ကြောင်းနဲ့တကွာ။ကျွန်တော်ယုံကြည်သူအသင်းတော်နဲ့လူမျိုးတော်တို့ဟာ အတိုင်းအဆမရှိသောနေရများ၏အလေမှရှင်သန်လျက်ရှိနေကြရပါကြောင်းလေးစားစွာကျွန်တော်အနေနဲ့ပြင်ပြခြင်းပါ रे မိတ်ဆွေအပေါင်းတို့အဖဖျားသခင်ဟာပထမအကြိမ်ဒုတိယအကြိမ်တွေအတွက်နှစ်ပေါင်း400နှစ်ပေါင်း80စသည်စသဖြင့်အတိအကျဖော်ပြပေးခဲ့ပြီးတဲ့နောက်အခုမေရှိယရဲ့ဒုတိယအကြိမ်ကြွလာတော်မူခြင်းကိုတမင်မဖော်ပြပေးထားပါ रे ဒါဟာအလွန်လေးနက်တဲ့အတိတ်ပဲပါအဲ့ဒီဂျာဂန်နေကြီးဟာအချိန်ကာလအဖြစ်လူသားတို့အတွက်လုံလောက်သောသမိုင်းကာလကြီးတစ်ခုကိုတီထောင်နိုင်ဖို့ဖြစ်ရလိမ့်မယ်။ဟုတ်တယ်။အဲ့ဒီအချိန်အတော်အတွင်းမှာကယ်တင်ရှင်သခင်ခရစ်တော်၏အသင်းတော်ကိုကမ္ဘာလူသားများအားလုံးနဲ့တီဆောက်စေဖို့ရန်လိုအပ်တဲ့အတွက်ပဲဖြစ်ပါလေ။ကယ်တင်ရှင်ယေရှုတော်ကိုကမ္ဘာတစ်ခုမိသားစုအားလုံးခံယူနိုင်ဖို့ဗြိဉ္ဇဉ်အသင်းနဲ့သမိုင်းသစ်ကြီးကိုတီဆောက်ဖို့သာဖြစ်ပါလေ။မိတ်ဆွေအပေါင်းတို့ကျွန်တော်တို့သင်သိရသောသမာကျမ်းရဲ့အမြင်အရကျွန်တော်တို့ဟာဖာဖျားသခင်ပြောတဲ့နေ့ရက်များစွာတဲကနောက်ဆုံးပိုင်းသောနေ့ရက်များစီတို့ရောက်နေပြီလို့ကျွန်တော်အနေနဲ့ထင်မြင်ယူဆပါတယ်။တနည်းပြောရရင်တော့နိုင်ငံတော်တီလူနေပြီလို့ကျွန်တော်တို့ခံယူပါတယ်။တစ်ချိန်တည်းမှာဓမ္မသစ်ကျမ်းဆိုတဲ့လွန်ခဲ့တဲ့နှစ်ပေါင်း2000လောက်ကတည်းကနှုတ်ကပတ်တော်ကိုတော်တိုင်းဟာလေနိုင်ငံတော်တီလူနေပြီဆိုပြီးဖော်ပြခဲ့တာကိုအမှတ်ရမိပါတယ်။အဲ့ဒီလိုနေတယ်ဆိုပြီးတော့ပြောတယ်။ဒါကိုလူဘိန်းအမြင်နဲ့ကက်ကတ်သက်ကြည့်ပြီးတော့မင်းဟာဘာနေတာလဲကွာ။အခုမနီးလို့ပဲနှစ်2000ကြာနေပြီလို့လေရောင်လို့တောင်မှသွားပြီးမပြောမိပါစေနဲ့နော်ရှေ့တော်၌အနှစ်1000သည်လွန်ပြီးသောမနေ့ကဲသို့၎င်းညယံတယံကဲသို့၎င်းဖြစ်ပါ၏ဆိုတဲ့ဆာလံတိချင်းကိုအမှတ်ရကြပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့90ခုမြောက်သောဆာလံကအဖဖျားသခင်ရဲ့လူမောရှိပြုခဲ့သောပထနာဟာကျွန်တော်တို့အတွက်အလွန်အရေးကြီးလာတဲ့သတိတရားသံဝေကကိုပေးစွန့်လျက်ရှိနေတယ်လို့ကျွန်တော်ဆိုချင်ပါတယ်ပြန်လဲနားဆင်ကြည့်ကြပါဖျားသခင်ဤလူမောရှိပြုသောပတနာ။အိုဖျားရှင်ကိုတော်သည်ကာလအစဉ်အဆက်အကျွန်ုပ်တို့ခိုးလွန်ရာဖြစ်တော်မူ၏။တောင်များကိုမဖော်မြေကြီးနှင့်လောကရက်ကိုဖန်ဆင်းတော်မမူမီ။ကိုတော်သည်ရှေးကပါအဆက်ဆက်မှဆ၍နောက်ကပါအဆက်ဆက်တိုင်အောင်ဖျားသခင်ဖြစ်တော်မူ၏။လူမျိုးကိုကကြေမွစေတော်မူ၏။အချင်းလူသားတို့ပြန်ကြလော့ဟုမိန့်တော်မူ၏။ရှေ့တော်၌အနှစ်တစ်ထောင်သည်လွန်ပြီးသောမနေ့ကဲ့သို့၎င်းညယံတယံကဲ့သို့၎င်းဖြစ်ပါ၏။လူတို့ကိုလွှမ်းမိုးတိုက်သွားတော်မူ၏သူတို့သည်အိပ်ပျော်ခြင်းကဲ့သို့ဖြစ်ကြပါ၏လူသည်မျက်ပင်ကဲ့သို့နာနဲ့အချိန်၌တိုးပွားတတ်ပါ၏နာနဲ့အချိန်၌ကပွင့်လန်း၍တိုးပွားပါ၏ညာဦးအချိန်၌ကရိပ်၍ညှိုးနွမ်းပါ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့စီရင်တော်မူခြင်းအလုံးစုံတို့ဟာကျွန်တော်လူသားရဲ့အုံနှောက်နဲ့ဘယ်လိုမှတွေးဆလို့မိနိုင်ပွဲမရှိပါဘူးကျေးဇူးတော်ကြောင့်သူပေါ်ပြလူသောဝိညာဉ်အနှစ်သာရတို့ကိုလုံလောက်စွာရယူဖို့သာလျှင်အဓိကလို့ကျွန်တော်အနေနဲ့လေးစားစွာတင်ပြခြင်းပါ रे အခုပုံတိုင်းဆိုရင်အဖဖျားသခင်ဟာရေတွက်လို့မရသောနေ့ရက်များကိုကျွန်တော်ရဲ့ရှိမှချထားတယ်လို့ဆိုနေပြီဒါအပြင်ခရစ်တော်၌တွေ့ဆက်သောအသင်းတော်ဟူသည်အချိန်ကာလဘလောက်တည်မီဆိုတာကိုရောမိတ်ဆွေတို့ကြားဘူးကြပါသလားနှုတ်ကပတ်တော်မှာတွေ့ဘူးကြပါသလားမတွေ့ဘူးမကြားဘူးပါဘူးခရစ်တော်ကိုယ်တော်တိုင်ကြွလာ၍သိသိမီဆိုတဲ့ဂတိတော်ကိုကြားရပါတယ်။သက်တမ်းရေလို့သတ်မှတ်ချက်မရှိ။သူ့ရဲ့လက်တော်ထဲမှာသူ့ရဲ့အလိုတော်အတိုင်းသာတည်ရမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပါပဲ။အဲ့ဒီသက်တမ်းအကြောင်းကိုသွားပြီးစဉ်းစားမိတော့ Baptist လို့ခေါ်တဲ့နှစ်ချင်း RC လို့ခေါ်တဲ့ Roman Catholic, Methodist, Anglican, SDA, Presbyterian စသဖြင့်နာမည်များကိုဘယ်နှုတ်ကပတ်တော်ထဲမှာမှခွဲခြားဖော်ပြခြင်းမိတ်ဆွေတို့တွေ့မိကြပါသလား။ဘယ်မှာမှကျွန်တော်တို့မတွေ့မိပါဘူး။ခရစ်တော်ဤရွေးကောက်တော်မူခြင်းခရစ်တော်ဤယေရှုကယူနာနှင့်ဖြစ်တည်လာရတဲ့ခရစ်တော်ဤအဖွဲ့အစည်းသာလျှင်ဖြစ်တယ်။ကောင်းကင်အမွေကိုခံယူရမယ့်ဘဝသစ်လူသားတို့ဤယုံကြည်ခြင်းအစုအဝေးသာဖြစ်တယ်ဆိုတာကိုကျွန်တော်တို့အခိုင်အမာနားလည်ရပါတယ်။မိတ်ဆွေအပေါင်းတို့ဟောရှေအနာဂတ်ကျမ်းအခန်းကြီး3အငယ်5ကိုဆက်လက်နားဆင်ခြင်းအပြင်ခွန်အားယူကြပါစို့။ထို့နောက်မှာဣသရေလအမျိုးသားတို့သည်ပြန်လာ၍သူတို့ဖျားသခင်ထာဝရဘုရားကို၎င်းသူတို့ရှင်ဘုရင်ဒါဝိဒ်ကို၎င်းရှာ၍နောင်ကာလ၌ကျေးဇူးတော်ကိုခံအံ့သောငါထာဝရဘုရားထံတော်သို့တုန်လှုပ်လျက်ပြေးကြလိမ့်မည်မိတ်ဆွေအပေါင်းတို့မြောက်ဖက်ဣသရေလနိုင်ငံဟာစတင်ကျွန်ဖြစ်ခဲ့ရတယ်နောက်ထပ်နှစ်တရာလောက်အကြာမှာယုဒလိုအမည်တွင်တဲ့တောင်ဘက်ဣသရေလဆက်လက်ပြီးကျွန်ဖြစ်ခဲ့ရတယ်ဒီချိန်ထဲမှာပဲအဲ့ဒီယုဒကိုမင်းတို့ဟာမြေဥပုတ်ကိုနှစ်ပေါင်း490မဆောင်ခဲ့တဲ့အတွက်ကြောင့်ခုနှစ်နှစ်မှာတစ်နှစ်နှုံးနဲ့နှစ်ပေါင်း900ကျွန်ဖြစ်ရလိမ့်မယ်ဆိုတဲ့အတိုင်းပဲဘာဘူးလုံတို့လက်အောက်ကနေတဖန်ပြန်ပြီးတော့နှစ်90ကြာတဲ့အချိန်မှာလွတ်လပ်ခွင့်ရခဲ့တာဟာဗျာဒိတ်တော်တို့ရဲ့အံ့ဩပွေပြည့်စုံလုံလောက်ခြင်းဖြစ်ခဲ့ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအလေးနဲ့ကျွန်တော်တို့သတိပြုရမယ့်အချက်ကတော့ ဣသရေလလူမျိုးရဲ့သမိုင်းရှည်ကြီးဟာကဘာမကြီးတလွှားနှံ့ပြားရတဲ့သမိုင်းသာဖြစ်နေစေပဲလို့ကျွန်တော်မြင်နိုင်ပါတယ်။တစ်ချိန်တည်းမှာပဲသူတို့ရဲ့သမိုင်းဟာခရစ်တော်ကိုမေရှိယသခင်အဖြစ်လက်ခံနိုင်ခြင်းပြည့်ပြည့်စုံစုံမရှိသေးပဲနဲ့ဂျူးပညတ်တော်များနဲ့သာခြားလေရိုက်နေစေဖြစ်တယ်။ဒါပေမဲ့အခုဟောရှိခေဣသရေလတို့လူအခြားသောဖျားများနဲ့ရုတ်ထုများကိုတော့အကျွေးမဲ့သူတို့ပယ်ရှားခဲ့ကြပြီဆိုတာအထင်ရှားဖြစ်နေပါတယ်။သူနေတာကတော့ဒါဝိတ်ကိုရှာကြလိမ့်မယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဟုတ်ပါတယ်။ရေစကြည်လမှလည်းဒီအချက်ဒီကိုကျွန်တော်တို့တွေ့ရပြီးဖြစ်ပါတယ်။ဒါဟာတစ်ချိန်တစ်ခါကဣသရေလသမိုင်းအသစ်ကိုစတင်ခဲ့သူကြီး။ဒါဝိတ်မင်းကြီးဆိုတဲ့ယုံကြည်ခြင်းရဲ့ခေါင်းဆောင်ကြီးတယောက်ကိုခရစ်တော်ရဲ့နိုင်ငံတော်ကာလမှာအဖဖျားသခင်ခေါင်းဆောင်တယောက်အဖြစ်ထပ်မံပေါ်ထွန်းစေမယ်ဆိုတဲ့အတိတ်နမိတ်လို့ကျွန်တော်တို့ခံယူလျက်ရှိပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဖဖျားသခင်ရဲ့စီရင်တော်မူခြင်းအလုံးစုံတို့ဟာလွန်စွာမှလေးနှစ်တည်းလွန်စွာအံ့ဩပွေကောင်းနေတစ်ချိန်တည်းမှာပဲပြင်းထန်သောစီရင်ချက်များရဲ့ရှေ့မှာအဖဖျားသခင်ပြုတော်မူသောကျေးဇူးတော်တို့ရဲ့အကြောင်းကိုကျွန်တော်တို့ဟာစဉ်းစားလို့ဘယ်နည်းနဲ့မှကုန်နိုင်ပွေမရှိတဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရဲ့စီစဉ်တင်ဆက်တဲ့တင်ပြတော်ဓမ္မချမ်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံဓမ္မချမ်းရဲ့ဓမ္မဟောင်းချမိုက်တွေကဟောရှိနဂတ်တိချမ်းအခန်းကြီးလေးအခန်းငယ်1ကနေအခန်းငယ်6အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။